American ပြည်ထောင်စုအတွင်းရွှေ့ပြောင်းခြေကြပြည်ဝင်ခွင့်ကန့်သတ်ခံရတဲ့အထက်ပါဝင်တဲ့မြန်မာနိုင်ငံကအမြဲတမ်းနေထိုင်ခွင့် DV ကန့်ဆန်းမဲ့ပေါက်သူတို့ဖေဖော်ဝါရီလ24ရက်နေ့ကဗီဇာညှင်းပယ်ခံခဲ့ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်အသေးအရာကုလို့ညှင်းပယ်ခံရတာလို့လည်းအမေရိကန် TV ဗီဇာပယ်ချခံရသူတွေကပြောပါတယ်။မတ်သိငေထိုက်ကပြောပြပေးပါမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရမယ် DV ကန့်ဆန်းမဲ့ပေါက်ချိန်ကဆက်လို့အမေရိကန်မှာအခြေချနိုင်ရေးကြိုတင်ပြင်ဆင်ခဲ့တာလို့မတ်တုံတုံကပြောပြပါတယ်။
DV ပေါက်ပြီဆိုတဲ့ရပါတော့ညီမမပလန်လေးကချတာအများကြီးပေါ့နော်ဒီမေကရောက်ရင်ကိုရောက်ရင်တစ်နှစ်ကရောကျောင်းတက်လို့မဖြစ်သေးဘူးပေါ့နော် international student အနေနဲ့တွင်းရမှာဆိုတော့ charges တွေကများရဲ့အဲ့ဒါ resident ဖြစ်အောင်တစ်နှစ်နေမယ်အလုံးလုံးမယ်ပြီးရင်အလုံးလုံးကြီးကျောင်းတက်မယ်ပေါ့နော်အလုံးလုံးကြီးကျောင်းတက်မယ် college တက်မယ် college တက်ပြီးသွားရင်ဒီ university ကို college ကနှစ်နှစ် university ကဒီနှစ်ပေါ့နော်အဲ့ဒီလိုမျိုးကြီးသွားမယ်ဆိုပြီးအကုန်က plan ချထားပါတော့။ပြီးတော့ညီမကြီးဟာသွားဖို့အတွက်ပဲအာရုံစိုက်ထားပါတ
ော့။ဒါပေမဲ့ဖေဖော်ဝါရီလ24ရက်နေ့တနင်္လာနေ့မှာတော့ DV visa အတွက်အမေရိကန်တန်ရုံကိုသွားပြီးတွေ့ဆုံမေးမြန်းမှုအပြီးမှာတော့ရက်လက်ကသူ့ထင်သလိုထွက်မလာခဲ့ပါဘူး
။အဲ့မှာတော့ညီမကို visa မရနိုင်ဘူး။ဘာဖြစ်လဲဆိုတော့တမဒားရဲ့ဒီလိုအမင်းကြောင့်လို့ပြော။အာညီမပြန်ပြီးတော့ကွန်မလိန်တက်လိုက်တယ်ပေါ့နော်။ငါမှဘာ weak point ရှိလို့နေလို့က visa မပေးရလဲလို့ငါ weak point ကိုပြောပါလို့ငါမှ information နေငါမှ document နေအကုန်အစုံရှိရပေါ့နော်။ဘာကြောင့်ငါ့ကို visa မပေးရလဲလို့ပြောရဲ။သူကနေမှာ weak point မရှိပါဘူးတဲ့။ငါတို့ရဲ့တမဒားရဲ့အမင်းကြောင့်ဒီလိုမျိုးမပေးရပါလို့ပြောရဲပေါ့နော်။
တနင်္လာနေ့မှာ American TV visa ညှင်းပယ်ခံရသူကမတ်တုံတုံတဦးတည်းတော့မဟုတ်ပါဘူ
းအချက်တစ်ချက်ပါတယ်အချက်တစ်ချက်မှာ तू ကအဖော်ချက်ကိုအမချစ်ပြီးတော့အားရှိပြီးတော့သမီးကိုပြောတယ်သမီးကို visa မပေးဘူးတဲ့အဲ Donald Trump ရဲ့တဲ့ 212F law နဲ့ညှိနေလို့တဲ့အဲ့လိုမျိုးပြောတယ်အဲ့နေသမီးကနေပြီးတော့သမီးကြောင်က
သူကတော့တမိုင်းဘာသာရက်နဲ့ပထမနေ့အဝေးတင်ပြီးထားတဲ့မတ်ရှင်မွန်ထက်ဖြစ်ပါတယ် American သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်မထွက်ခင်ကတော့သူအမေရိကန်ကိုသွားဖို့တေးကြပြီဆိုပြီးအမေရိကန်အိမ်မက်တွေကိုအကောင့်ထဲပို့ဖို့ပြင်ဆင်ထားသူပါအ
ဲ့အလီတမီးចောင်းလင်းအဲ့ပောက်ပြီးတော့ပောက်ပြီးရလို့ထင်ရတဲ့အချိန်မှာတမီးတေချာလေးအဲ့လိုမျိုးဒီကိစ္စအဆင်ပြေနေပြီလို့ထင်နေတဲ့အချိန်မှာတမီးကចောင်းနားထားလीတမီးကចောင်းအဝေးစီပြောင်းလိုက်တာနားထားတာဆိုတော့ဗျာအနေအခုလည်းရှိတော့ဘာလို့လို့ဘာကံလည်းမသိရော
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်အသစ်အရာ2020ပြည်နှစ်ဖေဖော်ဝါရီလ22ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာနဲ့ DV ဗီဇာကိုထုတ်မပေးတော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အခြေစိုက်ဗီဇာလျှောက်ထားမှုတွေအလုံးကိုရည်ရည်ပြတ်ပိတ်ပင်တာမဟုတ်ဘဲချွင်းချက်နဲ့ဖြေလျှော့ပေးနိုင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားခဲ့တာပါ။သမ္မတထရန့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ကိုရောနောက်အမေရိကန်တန်ယုံရဲ့ကြေညာချက်ကိုပါသိရှိထားပြီးဖြစ်ပေမဲ့ပြည်ဝင်ခွင့်ရလို့ရညာမျှော်လင့်ချက်နဲ့သွားခဲ့တာလို့လဲမတ်ရင်မွန်ထက်ကပြောပါတယ
်။ဒါလို့လောထုတ်ပြီးရဲ့နောက်လောထုတ်လောမထုတ်ခင်တည်းကသမီးကအကုန်လုံးအင်တာဗျူးလေးတွေထွက်နေပြီပေါ့ဗျာ။သူက27ရက်နေ့ဆက်ပြီးအကျုံးမယ်လို့ပြောပေမဲ့လေသူရမှာပါဆိုပြီးတော့ဒေါ်လာ330အဲအင်္ဂလန်ပြောလိုက်သေးရဲ့အဲ့ဒီလိုထွက်နေရဲ့လို့အဲ့ဒါဘယ်လိုလုပ်မလဲလို့ဟေးရတယ်ဘာလို့လဲဆိုတော့လောနေရမဆိုင်တော့ဘူးတဲ့အဲ့နဲ့သွားဖြေဆိုတာနဲ့တမီးအဲ့အင်တာဗျူးကိုသွားဖြေရ
အခုအမေရိကန်ကိုသွားဖို့ပြည်ဝင်ခွင့်မရဘူးဆိုတော့ရှစ်ဆက်ဘာလုပ်မလဲဆိုတာစဉ်းစားရမယ်လို့မတ်ရင်မွန်ထက်ကပြောပါတယ်မတ်တုံတုံကတော့
ရှစ်ဆက်ကဘာဆက်လုပ်မလဲဆိုတော့ညီမအခုတော့အလုပ်ပြန်ရှာမယ်ပေါ့နော်အလုပ်ပြန်ရှာမယ်ပြီးတော့ဟိုကိုယ့်ရဲ့ဒီ professional job ဖြစ်တဲ့